2006ခုနှစ်ကစပြီးကူဝိတ်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့ကူဝိတ်စော်ဘွားရှိခ်စော်ဘွားအယ်အမက်အန်စော်ဘွားအင်္ဂါနေ့ကကွယ်လွန်သွားခဲ့ပြီလို့နိုင်ငံပိုင်ရုပ်မြင်သံကြားဌာနကကြေညာခဲ့ပါတယ်ကွယ်လွန်ချိန်မှာသူဟာအသက်62နှစ်ရှိပြီဖြစ်ပါတယ်လွန်ခဲ့တဲ့2လလောက်ကပဲကူဝိတ်စော်ဘွားဟာခွဲစိတ်ကူတာမှုတစ်ခုခံယူပြီး American Leader ပိုင် C70 အမျိုးအစားဆေးရုံလေယာဉ်နဲ့အမေရိကန်နိုင်ငံကိုလာရောက်ခဲ့တယ်လို့ NBC သတင်းဌာနကပြောပါတယ်သူရဲ့ညီဖြစ်သူအသက်83နှစ်ရှိပြီဖြစ်တဲ့အရှိမင်သာရှိခ်နဝဖ်အယ်အမက်အယ်ဆာဘာကဆော်ဝါအယယာကိုစက္ကန့်ပြီးရေနဲ့ကျွဲဝတဲ့ကူဝိတ်နိုင်ငံရဲ့ခေါင်းဆောင်တစ်ဖြစ်လာလိမ့်မယ်လို့ခန့်မှန်းရပါတယ်။ကွယ်လွန်သူဆော်ဝါရှိခ်ဆာဘာဟာအနာမယခင်ကကူဝိတ်နိုင်ငံရဲ့ထိပ်တန်းတန်တမန်တူဖြစ်ခဲ့ပြီးအဲ့ဒီအချိန်က1990ခုနှစ်ပင်လယ်ကွေ့စစ်ပွဲအတွင်းပြည်ရွေးခဲ့ရတဲ့အီရတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လုပ်တဲ့အထည်ပါဝင်ခဲ့ပါတယ်။ဒါပြင်အီရတ်၊ဆီးရီးယားပါဝင်စစ်တပ်ခံရတဲ့နိုင်ငံတွေအတွက်ရမွေရှာဖွေရေးဆွေးနွေးပွဲကြီးလာခံတွေကိုလည်းဥဆောင်ကျင်းပပေးခဲ့သူဖြစ်သလိုကတားနဲ့တခြားအာရဗ်နိုင်ငံတွေအကြားဆက်ဆံရေးတင်းမာနေတာကိုလည်းကြားဝင်ဆက်ဆက်ပေးခဲ့သူဖြစ်ပါတယ်။ကွယ်လွန်သူဆော်ဘွားဟာ1952ခုနှစ်ကတည်းကတရှိခဲ့တဲ့ကူဝိတ်နိုင်ငံရဲ့အယ်ဆာဘာနန်းဆက်ကဆင်းသက်သူဖြစ်ပြီးကူဝိတ်ကို15ရောက်မြောက်အစိုးသူဖြစ်ပါတယ်။ဗြိတိန်နိုင်ငံစီက1962ခုနှစ်ကလွတ်လပ်ရေးရပြီးနောက်ပိုင်းပြစ်စမမြောက်ဆော်ဘွားလည်းဖြစ်ပါတယ်ခင်ဗျ။